တဟီရန်ကိုရောက်နေတဲ့အီရတ်သမ္မတအဗ်ဒူလာတစ်ရာရှစ်နဲ့စနေနေ့မှာဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကရောအီရန်သမ္မတအီဘရာဟမ်ရာရှီကပါအရှိလေပိုင်းဒေသတွင်မှာအမေရိကန်တွေရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်မူခတလီဖီဘတ်စကဒီ
ဘစ်မ illah ရာဟ်မန်ရာဟီမ်
အီရတ်မှာ2003ခုနှစ်ကစပြီးတော့အမေရိကန်ဦးဆောင်တဲ့ဝင်ရောက်စီးနှင်းမှုကနေအီရတ်အာဏာရှင်ဆက်တမ်းဟူစိန်ကိုဖျောက်ချခဲ့ခြင်းကစပြီးတော့အီရတ်ပေါ်မှာဩဇာလွှမ်းမိုးဖို့အတွက်ပြန်ကြိုးစားနေတဲ့အီရန်နဲ့အမေရိကန်နှစ်နိုင်ငံဟာရံဖက်တွေဖြစ်ခဲ့ရတာဖြစ်ပါတယ်။ IS စစ်သွေးကြောအဖွဲ့ကိုအီရတ်ကချေမှုန်းရမှာနှစ်နိုင်ငံစလုံးကအကူအညီပေးခဲ့တာဖြစ်ပြီးတော့အီရတ်မှာအခုချိန်ထိအမေရိကန်ရဲ့တိုက်ခိုက်ရေးတာဝန်ယူမထားတဲ့တပ်သား2500ရှိနေစေဖြစ်ပြီးအကြမ်းဖက်ပေးတာတင်နန်းပေးတာလှုပ်ဆောင်နေစေပါ။ Syria မှာလည်းအထူးသဖြင့် Kurds တွေအုပ်ချုပ်နေတဲ့အရှေ့မြောက်ပိုင်းဒေသမှာလက်ကျန် IS စစ်သွေးကြောတွေကိုတိုက်ခိုက်ရေးအတွက်အမေရိကန်တပ်သားက900လောက်ရှိနေပါတယ်။ဒါအပြင်ပင်လယ်ကွေ့တန်းမှာလည်းအီရန်တစ်ဖက်ကမ်းဖြစ်တဲ့ဘာရိမှာအမေရိကန်အမှတ်9ရေတပ်အခြေစိုက်စခန်းကိုထားရှိတာလည်းဖြစ်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအမေရိကန်တွေဟာဘသူနဲ့မှမိတ်ဆွေမဟုတ်တယ်လို့သူတို့ရဲ့ဥရောပဒေသကမိတ်ဆွေတွေကိုတော့သူတို့ကသစ္စာမဆောက်ဘူးလို့အီရတ်သမ္မတနဲ့တွေ့ဆုံပွဲမှာပြောပါတယ်။အီရတ်သမ္မတနဲ့ဆွေးနွေးပွဲမပြုတ်လောက်ခင်ပြုတ်လောက်တဲ့ပူးတွဲသတင်းစာရှင်းလင်းမဲ့မှာတော့အီရန်သမ္မတရာရှီကဒေတာရင်းနိုင်ငံခြားသားတွေနဲ့နိုင်ငံခြားတက်တွေရှိနေတာအကျိုးမရှိတယ်လို့အမေရိကန်ရှိနေတာလဲဒေတာရင်းလုံခြုံရေးကိုထိခိုက်စေတယ်လို့ပြောပါတယ်